Ukraine Russia ဆက်ဆုံးသတ်ဖို့နီးနေပြီလို့မျှော်လင့်နေကြအောင်တနင်္လာနေ့မှာပြင်သစ်သမ္မတနဲ့တွေ့ဆုံခဲ့ပြီးတဲ့နောက် American သမ္မတ Trump ကပြောလိုက်ပါတယ် Ukraine မှာဥရောပငြိမ်းချမ်းရေးတပ်တွေထားတာကို Russia သမ္မတ Vladimir Putin ကလက်ခံလိုက်မယ်လို့သူယုံကြည်တယ်လို့လည်းသမ္မတ Trump ကခေါင်းဆောင်တယောက်အင်ဒီရောမှာကျင်းပတဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြပါတယ်မကြာမီရဲ့တပ်ပတ်တွေအတွင်းပဋိပက္ခဆုံးသတ်ပြီး American ကပေးထားတဲ့ဒေါ်လာဘီလီယံ180ကိုတတ်တူလူဖောက်ခွင့်နဲ့ပြန်ပေးမဲ့သဘောတူညီချက်လက်မှတ်ရေးထိုးဖို့အတွက်ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီအမေရိကန်ကိုမကြမီလာမယ်လို့မျှော်လင့်တဲ့အကြောင်းနဲ့သမ္မတထရမ့်ကပြောပါတယ်။သဘောတူညီချက်ကလွန်ကိုနီးစပ်နေပြီလို့ထရမ့်ကသတင်းစာရှင်းလင်းပွဲမှာဆိုပါတယ်။သဘောတူညီချက်မှာယူကရိန်းကအနာဂတ်လုံခြုံရေးအာမခံချက်ကိုပါထည့်ခြင်းပေမဲ့ဒါနဲ့ပတ်သက်လို့ထရမ့်ကပြောမတော်ခဲ့ပါဘူး။သူတို့လည်းဆွေးနွေးခဲ့တာအကျိုးရှိပြီးဥရောပကာကွယ်ရေးအတွက်ဥရောပနိုင်ငံတွေကပို့တော့ရမယ်ဆိုတာကိုပြည်သစ်သမ္မတမက်ခရွန်ကပူးတွဲသတင်းစာရှင်းလင်းပွဲမှာအသိမှတ်ပြောကြပါတယ်။ယူကရိန်းနဲ့ပတ်သက်လို့ငြိမ်းချမ်းရေးကအမကန်ချက်မရှိတဲ့အပြစ်ရတာမှဖြစ်တဲ့လို့ယူကရိန်းရဲ့အချုပ်အခြာအာဏာကိုခွင့်ပြုတဲ့ငြိမ်းချမ်းရေးပဲဖြစ်ရပါမယ်လို့မက်ခရွန်ကဆိုပါတယ်။